ထောတာရှင်များခင်ဗျာခုတလောသဘာဝဘေးအန္တရာယ်အကြောင်းများစွာကြားနေရပါတယ်ဝန်ဘက်ချစ်တို့မိတ်ဆွေတွေအကြမိခွန်းတွေအများကြီးထွက်နေတယ်အထူးသဖြင့်ဂျပန်မှာအနုမြူဓာတ်ပေါင်းပိုတွေကနေယိုစိမ့်ထွက်နေတဲ့ထရက်ဖြစ်စီးတွေဟာရေဒီယိုသတ္တိကြွတယ်ဆိုပြီးကြောက်ရွံ့နေကြတယ်ရေဒီယရှင်လို့ခေါ်တဲ့အနုမြူရောင်ခြည်အကြောင်းကိုအမျိုးမျိုးထင်ကြီးပြနေကြတယ်အနုမြူရောင်ခြည်စင့်တယ်ဆိုတာပါလေဒါတွေကအန်ဒီရဲ့တကယ်ပဲရှိသလားစတဲ့မိခွန်းတွေပဲ့တင်ထပ်နေပါလေသောတာရှင်များခင်ဗျာအနုမြူရောင်ခြည်ကိုစတင်တွေ့သူကတော့ပြင်သစ်ယူပဗေဒပညာရှင်ဘက်ကရယ်ပါပဲဓာတ်ရောင်ခြည်ကိုထဲထဲဝင်ဝင်သူတေသနာပြုသူကတော့မဒန်ကျူရီပဲဖြစ်တယ်ဒီလိုတွေးရှိချက်တွေအတွက်ဘက်ကရယ်ရောမဒန်ကျူရီပါ1932မှာဦးတွဲနိုဘယ်ဆုကိုရရှိခဲ့ပါတယ်နောက်ပိုင်းသူတေသနာလုပ်ငန်းကိုဆွဲမြဲစွာလုပ်ကံခဲ့တဲ့မဒန်ကျူရီဟာအဲ့ဒီအနုမြူဓာတ်ရောင်ခြည်တွေကြောင့်ဖြစ်ရတဲ့သွေးကင်ဆာရောဂါလူကီမီးယားနဲ့1934ခုနှစ်မှာကွယ်လွန်ခဲ့ရရှာတယ်။ဒါပေမဲ့သူတို့တွေးရှိခဲ့တဲ့အနုမြူဓာတ်ရောင်ခြည်တွေကတော့ဒီနေ့တိုင်ကင်ဆာရောဂါကုသရမှာအဆုံးဝင်နေစေပဲဖြစ်သလိုရေဒီယိုသတ္တိကြွခြေရာခံခြင်းဖေးစာတက်နစ်တွေနဲ့ရောဂါများကိုကုသပေးနေစေဖြစ်တယ်။အနုမြူရောင်ခြည်ကိုသာမန်အဖြစ်၃မျိုးခွဲခြားထားပါတယ်အဲ့ဓာတွေကတော့အယ်ဖာရောင်ခြည်ဘီတာရောင်ခြည်နဲ့ဂမ်မာရောင်ခြည်တို့ပါပဲပထမအမျိုးအစားအယ်ဖာရောင်ခြည်ကတော့ဆက်စ်ဓာတ်ပုံဆောင်ပြီးဖောက်ထွင်းမှုနည်းပါတဲ့အမှုန်နေဖြစ်တယ်သက်ကူပပတစ်ချက်ကိုတော့ဖောက်ထွင်းမသွားနိုင်ပါဘူးဘီတာရောင်ခြည်ကတော့ဆက်စ်ဓာတ်မှဆောင်တဲ့အမှုန်ဖြစ်တယ်သူဟာသက်ကူကိုဖောက်သွားနိုင်ပေမဲ့အလူမီနီယံသတ္တုခပ်ပါပါကိုတော့ဖောက်သွားနိုင်ခြင်းမရှိဘူးဖောက်ထွင်းအားအကောင်းဆုံးကတော့ဂမ်မာရောင်ခြည်ပါပဲသူဟာသတ္တုပြဒါမှမဟုတ်ကွန်ကရစ်အချက်ပါပါတွေကိုတော့ဖောက်ထွင်းသွားနိုင်ပါတယ်သူ့ကိုတားဆီးဖို့ခဲသတ္တုတုံးကိုသုံးရပါတယ်အနုမြူဓာတ်ပေါင်းဖိုတွေဂျိုစိတ်ပျော်ကြတဲ့အခါမှာဖြစ်စီအနုမြူဘုံဖောက်ခွဲတဲ့အခါမှာဖြစ်စီဒီလိုရောင်ခြည်တွေကိုထုတ်ပေးတဲ့ရေဒီယိုသတ္တိကြွအမှုန်တွေဟာပေါ့ဝင်ခြင်းကိုပြန့်နှံ့သွားပါတော့တယ်အားလုံးသိကြတဲ့အတိုင်းဓာတ်ပေါင်းမူတွေမှာနျူကလ িয় ပ်ပျို့ကွဲစေနိုင်တဲ့ရေဒီယိုသတ္တိကြွပစ္စည်းဥပမာယူရေနီယံအိုက်ဆိုတုပ်တွေထည့်ထားပါတယ်အဲ့ဒီဓာတ်ပစ္စည်းတွေကိုနျူထရွန်နဲ့တိုက်တဲ့အခါမှာနျူကလ িয় ပ်ပျို့ကွဲခြင်းဖစ်ရှင်ဆိုတာဖြစ်လာတယ်ဒီအခါဓာတ်ပစ္စည်းအစ်စ်တွေဖြစ်လာသလိုစွမ်းအင်တွေကလည်းထွက်လာပါတယ်ဒီစွမ်းအင်တွေကိုဆက်စစ်တာအားအဖြစ်ပြောင်းလဲထုတ်ယူနိုင်ပါတယ်အဲ့လိုပြောင်းလဲထုတ်ယူတဲ့နေရာကိုဆက်စစ်ဓာတ်ပေါင်းဖို့လို့ခေါ်ပါတယ်အဲ့ဒီဓာတ်ပေါင်းမှုတွေထဲမှာရေဒီယိုသတ္တိကြွဖြစ်စီတွေသတ္တုအမျိုးအစားပေါင်း300ကျော်ထွက်လာပါတယ်ဒါတွေဟာလေတဲ့ရေတဲ့ဒါမှမဟုတ်ပထဝီမြေကြီးတွေကိုဝင်ရောက်သွားရင်အမတန်အန္တရာယ်ကြီးပါလေအဲ့ဒီရေဒီယိုသတ္တိကြွအမှုန်များနှစ်ပေါင်းများစွာကြာတဲ့အထိပျောက်ပြက်မသွားပါဘူးဆွမ်းချန်90ဆိုရင်သက်တမ်းဝက်28နှစ်ရှိတယ်သက်တမ်းဝက်ဆိုတာအဲ့ဒီသတ္တုပမာဏတဝက်ကုန်သွားမဲ့သက်တမ်းပါပဲအိုဒီ131ဆိုရင်လည်းသက်တမ်းဝက်9ရက်ပဲရှိတယ်ဆွမ်းချန်90ဆိုရင်အယိုးဓာတ်ဖြစ်တဲ့ကျက်စီရနဲ့သဘောသဘာဝရင်တူတယ်ခွန်ချံတတုတွေရေကြီးတဲ့ရောက်ကုန်တဲ့ခါသူ့ကိုမြက်ကနေစုပ်ယူတယ်မြက်တွေကိုနွားတွေစားပြီးအဲ့ဒီကနေနွားနို့တွေဖြစ်လာတယ်ဒါတွေကိုလူတွေကစားသုံးပြန်တယ်အထူးသဖြင့်နွားနို့အများကြီးတောက်သုံးတဲ့ကလေးတွေဟာခွန်ချံရဲ့ radiation တွေကြောင့်ကင်ဆာရောဂါတွေကိုခံစားရပါတယ် iodine-131 ဟာသက်တမ်းတူပေမဲ့thyroid ထဲကိုရောက်သွားတဲ့အခါဒုက္ခပေးနိုင်ပါလေ။ငယ်ရွယ်တဲ့ကလေးတွေရဲ့ thyroid အကျိတ်တွေဟာအလွန်သေးငယ်တဲ့အတွက် iodine တွေစုနေတဲ့အန္တရာယ်ကြီးလာပါလေ။ဒါကြောင့်ဂျပန်နိုင်ငံမှာ တပ်ပြားလေးလေးတဲ့လွင်လာတဲ့အန်ဒီရီတွေကိုကာကွယ်ဖို့ဆိုပြီးအိမ်နီးနားချင်းတရုတ်လူမျိုးတွေဟာအယူဒင်းစားတွေဝယ်ကြပါတယ်အယူဒင်းစားတွေစားထားရင်တော့တားရိုက်ခဲကိုနောက်ထပ်ရေဒီယိုသတ္တိကျွတ်အယူဒင်းတွေဝင်ဝင်နိုင်ဘူးလို့ယူဆကြတယ်ဒါပေမဲ့အဲ့ဒါလိုအန်ဒီရီကင်းစေဖို့အယူဒင်းစားနှစ်ပိတ်စာလောက်စားဖို့လိုအပ်ပါတယ်ဒါဟာလက်တွေ့မှာမဖြစ်နိုင်ပါဘူးသောတာရှင်များခင်ဗျာသိပ္ပံပညာရှင်များရဲ့အလိုအရာလက်ရှိအနေထားမှာရောင်းချီတင့်လာဟာလမ်းပေါ်ကကားတစ်စီးစီးသွားတဲ့ဒုတိယလောက်တော့အန်ဒီရီမများဆဘူးလို့အကောင်းဘက်ကကြည်ကပြောဆိုနေကြောင်းတင်ပြအပ်ပါတယ်သောတာရှင်များသိပ္ပံပညာဘုဟုတုကပြေဝကြပါစေကျွန်တော်မောင်ပတ်ဖြစ်ပါ